ခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့လောကမြင့်စုရှေးဟောင်းဇေဒီတော်ကိုပြန်လည်ပြုပြင်နေစမှာဇေဒီတော်တွင်းကတွေ့ရှိတဲ့ရှေးဟောင်းဖျားဌာပနာတွေကိုနေပြည်တော်စီပင့်ဆောင်မယ်ဆိုတဲ့အတွက်ဒေသခံတွေမကြင်မနက်ဖြစ်ပြီးဒီကနေ့မနက်ပိုင်းကကန့်ကွက်မှုတွေဖြစ်ခဲ့ပါတယ်။ဌာပနာတွေထဲမှာရွှေချင်း၄ဘိတ်သာကျော်ရှိတဲ့ရှေးဖျားစင်းနုတော်ကြီးအပါအဝင်တခြားရှေးကြတဲ့ဇေဒီဌာပနာတွေကိုမြောက်ဦးရှေးဟောင်းပြတိုင်မှာတင်ဆက်ထားရကနေအခုရတနာမန်အောင်ဖုန်ကြီးကျောင်းကိုဒေသခံတွေကပြောင်းရွှေ့ထားလိုက်ကြပါတယ်။ဒီအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့မသိန်းတီတီကအပြည့်အစုံပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။ပျက်စီးရွရွနေတဲ့ရှေးဟောင်းလောကမြင့်စုဇေဒီကိုပြန်လည်မွမ်းမံဖို့ပြင်ဆင်ရကနေပြီးတော့ပြီးခဲ့တဲ့မေလ30ရက်နေ့ညနေကရွှေချိန်၄ပိတ်သာကျော်ရှိတဲ့ရှေးဟောင်းစင်တူတော်ကြီးအပါအဝင်တခြားဌာပနာ38မျိုးကိုဇေဒီတော်အတွင်းမှာရှိတဲ့ဖရဲပလင်ရဲ့နောက်ပိုင်းကနေရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီရှေးဌာပနာဟောင်းတွေကိုတော့မြောက်ဦးမြို့မှာရှိတဲ့ရှေးဟောင်းပြတိုက်ထဲမှာတင်စီထားပါတယ်။ဒါပေမဲ့အဲ့ဒီဖရဲဌာပနာတွေထဲက28ခုကိုအရွှေအသွေးစစ်ဆေးဖို့အတွက်နေပြည်တော်ကိုပင့်ဆောင်မယ်ဆိုပြီးတော့စစ်တွေရှေးဟောင်းသုတေသနဌာနခွဲရဲ့လက်ထောက်ညွှန်ကြားမှုကဒီကနေ့မြောက်ဦးမြို့ကိုရောက်လာခဲ့တာမို့ဒီသတင်းကိုသိသွားတဲ့ဒေသခံအများအပြားမကြင်မနက်ဖြစ်ကြပြီးတော့ကန့်ကွက်မှုတွေအထိရှိခဲ့ကြတယ်လို့မြောက်ဦးဒေသခံဦးရွှေတင်ကပြောပါတယ်
။ယတနာမောင်ဆရာတော်ရဲ့တကမန္တလေးပထေဒေါက်တာတန်းတော်ကပြုပြင်တာပြုပြင်တဲ့အချိန်မှာဟိုမထင်မှတ်ပဲနဲ့သွားတွေ့တာ။ဟိုဒီနေ့မနက်9နာရီခွဲလောက်မှာရှင်းအောင်သူတင်တာဌာနခွဲစစ်တွေရဲ့လူကြီးပေါ့လေအဲ့ဒီလူကြီးကမြောက်ဦးကိုသူ့ရဲ့စူပါရုကားလေးနဲ့လာပြီးတော့အဲ့ဒီဖရဲတွေကိုနေပြီးတော့သိမယ်တတူရဲ့အရေးအသေးကိုဆန်းစစ်မယ်ဆိုပြီးတော့လာတယ်ဗျမြို့ကလူဆိုအာဟိုဘလို့မှလက်မခံနိုင်ဘူးဖြစ်သွားကြတာပေါ့လေညာဦးမှာတကယ်ဟိုနိုင်ငံတော်တန်ခါမဟာနာဆရာတော်ကြီးရဲ့ရှိရဗျာပြီးရင်ဒီလွှတ်တော်မတ်တွေရှိရဗျာမြို့မီမြို့ပါတွေရှိရဗျာအဲ့ဒါတွေကမြောက်ဦးရင်ကျင်းမှုပြတိုင်းမှာပဲထားတင်ပါတယ်ဆိုတော့ဟိုသွားပြီးတော့အရေးဆိုကြတာပေါ့လေအဲ့ဒီအရေးဆိုတဲ့အချိန်မှာလူထုတွေကဟိုအများကြီးပဲကြားလူတွေကအော်ချွေချင်း၄ပိတ်လာနဲ့64ကျပ်ပါချွေစင်းတူတူပါသူက၄မျိုးခေတ်ကဟာနဲ့တညာဝတီခေတ်ကဟာပါတယ်ပြီးရင်၄မျိုးခေတ်ကဟာပါတယ်မြောက်ခေတ်ကဟာပါတယ်ဟိုကချွေစင်းတူပါတယ်ကြောက်စင်းတူပါတယ်ချေစင်းတူပါတယ်ပလင်းစင်းတူတွေပါတယ်ဗျာ
မြောက်ဦးမှာတွေ့ရှိတဲ့ရှေးအောင်အမွေအနှစ်တွေကိုမြောက်ဦးမြို့မှာပဲထိမ့်သိမ့်ဆောက်ရှောက်ခွင့်ရှိတယ်လို့ရခိုင်ပြည်နယ်ရင်းကျေးမှုဝန်ကြီးဦးအောင်တန်းတင်ကလည်းပြောပါရယ်မနေ့ကမြောက်ဦးမြို့မှာရှိတဲ့ဒီရှေးဌာပနာတွေကိုသူတွားကြည့်ခဲ့အပြီးဒီကနေ့စစ်တွေမြို့ကိုပြန်အရောက်မှာခုလိုမျိုးနေပြည်တော်ကိုပစ်ဆောင်တော့မယ်ဆိုတဲ့သတင်းတွေမြောက်ဦးကနေပြီးတော့သူ့ကိုလှမ်းပြောလာတာဖြစ်တယ်လို့လည်းပြောပါရယ
်မနေ့ကတော့သူတို့ကဖုန်းဆက်လို့လေဖုန်းဆက်လို့တော့ကြည့်တာတော့ကြည့်တော့ကြားတိုင်းမှာတွေ့တယ်လေတွေ့တော့ကျွန်တော်ကဖះကိုမကြည့်တော့လေးတွေဆိုပြီးဟာပတိဆရာကိုခေါ်ပြီးစစ်ကြီးမှဒီရွှေဖျားလို့ပြီးတာပါဒီဖျားဒီဖျားကိုမြောက်မှာကျွန်တော်ဘီမှာတကူဆောက်ပြီးတော့ထားစီရှင်ပါတယ်လေလူလူတို့လက်ထက်မှာပဲရှိစီရှင်နေလေဒီဖျားက
ရခိုင်ပြည်နယ်ရင်းကျေးမှုဝန်ကြီးဦးအောင်တန်းတင်ပါရှင်အခုနောက်ဆုံးသတင်းတွေအရတော့နေပြည်တော်ကိုပစ်ဆောင်မဲ့အစီအစဉ်ကိုရက်ဆိုင်ထားပါတယ်ဒါပေမဲ့ဒေသခံတွေကစိတ်မချတော့တဲ့အတွက်ဒီရှေးဖျားဌာပနာတွေကိုမြောက်ဦးဒေသခံတွေကိုကိုွယ်တဲ့ရတနာမန်အောင်ဆရာတော်အကြောင်းကိုကျောင်းပြီးတော့ပင့်ဆောင်ထားလိုက်ပြီလို့လည်းဥရွှေတင်ကပြောပြပါဗျ။အဲ
့ဒါချင်းချင်းပြောရရင်တော့ဗျာဟိုကျွန်တော်တို့ရင်ချင်းမို့အမွေနှစ်တည်းကဟိုတော်တော်များများမလုံးမချုံတဲ့သဘောများရှိတယ်ဗျာ။ဒါကြောင့်ဒါကိုအပြင်ထွက်သွားရင်နည်းနည်းပြန်လာမလားမပြန်လာဘူးလား။အဲ့ဒါလေလူတွေကတန်တရားစိတ်တွေဝင်သွားကြတာပေါ့လေ။အဲ့ဒါဆိုတော့အခုနောက်ဆုံးမဲ့ရဲ့ရတနာမောင်ဆရာတော်ရဲ့ကျောင်းမှာပဲထားမယ်ဆိုတဲ့ဆုံးဖြတ်ချက်ထွက်လာတဲ့အတွက်အဲ့ဒါဟိုကားနဲ့ဟိုတဲပြီးတော့ပြင်ပြီးတော့အဲ့ရတနာမောင်ကျောင်းဟိုပင့်ဆောင်သွားပါပြီခင်ဗျာအခုက
တောင်နန်းနေဝိုင်းရံထားပြီးတော့တမျိုးတခေါ်ကြည်မဆုံးလောက်အောင်ကိုရှိရမြောက်ဦးမျိုးကဖရဲပထိုးတွေဟာရှေးလက်ရအမွေအနှစ်တင်မှုအဖိုးမဖြတ်နိုင်လောက်အောင်ကိုတံပိုးရှိလာတာပါဒီလိုတံပိုးကြီးလာတဲ့ရှေးဖရဲပထိုးတွေကိုရေရှည်ထိမ့်သိမ့်ထားနိုင်မှုလို့လို့အခုဆိုရင်ဒီရှေးလက်ရအများအပြားဟာပျက်စီးမှုတွေကြုံနေရပြီလို့လည်းပြောပါရယ်
ကျွန်တော်တို့မြောက်တွေကကြောင်တွေဖတ်ပြီးတော့ရှိနေတဲ့မျိုးဗျအဲကြောင်တိုင်းကြောင်တိုင်းကအဲခေဒီပထိုးတွေကြီးပဲဗျအာတအားများတယ်ဗျညာရှိတိုင်းအကုန်လုံးအပြည့်တွေကြီးပဲခင်ဗျာအကုန်လုံးအပြည့်တွေကြီးပဲဒါမဲ့ဒီဘက်ကနိုင်ငံတော်ဘက်ကလည်းပြုပြင်တယ်တော့ပြုပြင်တာမဟုတ်လဲပြုပြင်တဲ့ဟာရှိနေတဲ့ဟာနဲ့ပြုပြင်တဲ့ဟာနဲ့じゃဘလို့မလိုက်နိုင်ဘူးလေရှိတဲ့ဟာအများကြီးလုံးတဲ့ဟာနည်းနည်းလေးဆိုတော့ဘလို့မလိုက်မနိုင်ဘူးじゃအကုန်လုံးပြိုတာဖြစ်တာလေကြီးပဲဒါကျွန်တော်တို့မြောက်ဦးမြို့ရဲ့လူဦးရေနဲ့လည်းဒါတွေကိုပြုပြင်နိုင်ဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူး
မြောက်ဦးမြို့ကဥရွှေတင်ပြောပြခဲ့တာပါရှင်မနှစ်နိုဝင်ဘာလတုန်းကလည်းဒီရခိုင်ပြည်နယ်မြောက်ဦးမြို့ကရှေးဟောင်းသမိုင်းဝင်နေရာတွေကိုဖျက်ဆီးပြီးရထားလမ်းဖောက်လုပ်မယ်ဆိုတဲ့အတွက်ရဟန်းတန်ငါးတွေအပါအဝင်ဒေသခံတွေကလမ်းကြောင်းပြောင်းပြီးဖောက်လုပ်ဖို့အတွက်အာဏာပိုင်တွေကိုကန့်ကွက်ခဲ့ကြရပါသေးတယ်ရှင်